ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မြို့မှာရောက်ရှိနေပါပြီ။ COVID-19 ကာကွယ်ရေးအတွက်တကူရည်သုံးအကာအကွယ်ပစ္စည်းကိရိယာတွေအပါအဝင်ကူညီထောက်ပံ့ရေးပစ္စည်းတွေကိုအင်ကာနီမှာစတင်ဖြန့်ဝေမယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။မြို့ပေါ်မှာရှိနေသူတွေတင်မဟုတ်ဘဲမင်းတပ်မြို့ပြင်မှာစစ်ဘေးတိမ်းရှောင်နေရသူတွေလည်းအကူအညီပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုသားညုံဦးပြောပြပေးမှာပါရှင်။
စစ်တပ်နဲ့ချင်းပြည်ကာကွယ်အဖွဲ့တွေကြားတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခသည်တွေနေရာပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတပ်မြို့ကိုဇူလိုင်လ17ရက်နေ့ကရောက်လာခဲ့ပါတယ်။ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလာရောက်ပြီးတော့အကူအညီတွေနှက်ဖြန်ကစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်။ဒီချင်းနေနဲ့ပတ်သက်လို့မင်းတပ်မြို့ဒုက္ခသည်တွေကိုလက်ခံထားတဲ့မြို့မကက်သလစ်ဘုရားကျောင်းက Father ဦးရှက်ထံကအခုလိုပြောပါတယ်။
เออนอลออเซียတော့သူတို့လက်နက်မီတလောက်ဒီမျိုးပေါ်မှာကျွန်တော်တို့လက်ခံထားတဲ့မိသားစုတွေကိုကူညီဖို့ကျွန်တော်တို့လည်းလည်းအဆန်းအနေနဲ့လာတဲ့သဘောသူတို့ပြောပြပါတယ
် COVID-19 ကာကွယ်ရေးအတွက်တကူရီသုံးအကောက်ွယ်ပစ္စည်းကရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနေမှာတာပိုလင်တွေချင်းအောင်တွေဖျားတွေစောင့်တွေမိဖို့ကြောင့်သုံးပစ္စည်းတွေနေအောင်ကြီးစွန့်ရင်သုံးမြည်ရင်တွေကိုမနေ့ကကစပြီးတော့ရဲတင်းတပတ်လုံးကူညီထောက်ပံ့ဖြန့်ပြူးသွားမယ်ဆိုပြီးတော့ယန်နေဆရာကထုတ်ပြန်ပါတယ်လူရည် 9,000 နဲ့ညီမျှတဲ့အိမ်အောင်စု 1,000 အတွက်အကူအညီပစ္စည်းတွေပေးနိုင်ဖို့မျှော်လင့်ကြောင်းလဲ UNHCR ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့တစ်ချိန်တည်းမှာပဲဒုက္ခသည်တွေရဲ့လိုအပ်ချက်တွေနဲ့စိုးရိမ်မှုတွေကိုပုံမှန်သိရှိဖို့ရဲရလူလူတွေအပြင်ဘာသာရေးအုပ်စုကကုစလီရီနဲ့တွေ့ဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါရယ်။မင်းတပ်မျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံကျစ်စီနေအတင်းကလည်းထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက် UNHCR ကပထမဆုံးအကြိမ်ခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါရယ်။အခုဒီမင်းတပ်မြို့မှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့ COVID စီးကမ်းတွေနဲ့အညီဖြန့်ဝေဖို့သဘောတူထားတယ်လို့ UNHCR ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့သူတွေကပြောပါတယ်။မင်းတပ်မြို့ပေါ်မှာဒုက္ခသည်စခန်း10ခုဖွင့်လှစ်ထားခဲ့ပေမဲ့လူနည်းစုကသာလာရောက်ခိုလုံနေကြပါတယ်။အများစုကတော့မင်းတပ်မြို့ပြင်မှာရှိတဲ့ကျေးရွာတွေမှာထွက်ပြေးတင်းရှောင်ခိုလုံနေကြတာပါ။အခုလိုကျေးရွာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေကလည်းအကူအညီတွေကိုမျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်လို့မင်းတပ်မြို့ဒုက္ခသည်စခန်းစီမံခန့်ခွဲမှု Main Committee တာဝန်ရှိသူတူကအခုလိုပြောပါတယ်။
ကျွန်တော်တို့တည်ရတာကစကားစပက်ကကုန်တီချက်တို့တင်နေစကားစပက်ကခုမပြူပေးဘူးပေါ့နော်ရွာကတိကိုလာဖို့ကိုခုမပြူပေးဘူးလို့ပဲကျွန်တော်တို့တည
်ရပါ UNHCR ဘက်ကတော့ကြေးရော်တွေမှာတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိပပမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုအထောက်ပံ့တွေပေးဖို့ကတိပြုတယ်လို့ပဲထုတ်ပြန်ထားပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီစစ်ညီရေးဆန္ဒပြသူတွေကိုဧပြီလ24ရက်နေ့ကဖမ်းဆီးခဲ့လို့မြို့ကန်တွေကပြန်လွှတ်ပေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကြော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းတပ် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဇွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့ထိနှစ်ဖက်အပစ်ခတ်ရဲဆဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီတပ်တန်းပြည့်ချိန်မှာဇူလိုင်20ရက်နေ့ထိကိုပြည့်ရဖို့တပ်တန်းထပ်တိုးခဲ့ပါတယ်။မြုပ်ကန်ဤနေရာပြန်လာနိုင်ဖို့အပြည့်အရသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးဆိုရင်လည်းအတွက်မြုပ်ကန်အနည်းစုပဲနေရာကိုပြန်လာခဲ့ကြပါရတယ်။မင်းတပ်မြို့မှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြုပ်ကန်တွေဟာနီးစပ်ရာတောတောင်ကြီးရော်တွေမှာခိုလုံနေရသလိုမင်းတပ်မြို့နဲ့နေမည်နီးစပ်တဲ့မြို့တွေအထိပါစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပါရခင
်ဗျာ။ရန်ကုန်ကလာတဲ့တရင်ကိုကိုသားညုံပြပြပေးခဲ့တာပါရှင်။အခုတော့COVID-19 အရေးပြည်သူတွေအချင်းချင်းရိုင်းပင်ပြီးဖြည့်ရှင်းဖို့ကြိုးစားနေကြတဲ့အကြောင်းပြပြပါမယ်။မြန်မာနိုင်ငံမှာကိုဗစ်လို့ယူဆရတဲ့လူနာတွေများပြားနေခြင်းလူမမာရှိတဲ့အိမ်တွေအတွက်ပရဟိတအကူအညီပေးသူတချို့ကအစာအသောက်ဆေးဝါးစတဲ့လိုအပ်တာတွေကိုကူညီဝယ်ယူပို့ပေးနေကြပါတယ်။ကိုဗစ်ကပ်ရောဂါဖြစ်နေခြင်းအကူအညီလိုအပ်ချက်တွေများပြားနေလို့ပြည်သူတွေကပဲအချင်းချင်းကူညီနေကြရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးမှာပါ
။အခုရက်ပိုင်းတွေအတွင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စာရင်းအရကိုဗစ်အသီးပြုလူနာ9000ထက်မနည်းရှိသလိုသေဆုံးသူကလည်း200ကျော်ရှိနေပါတယ်။ကိုဗစ်အသီးပြုလူနာစီးရင်မဝင်ပဲသေဆုံးနေသူတွေလည်းဆက်လက်များပြားနေပါတယ်။ရန်ကုန်မြို့မှာပရဟိတအကူအညီပေးနေသူတွေရဲ့ပြောပြချက်အရရန်ကုန်တဝိုင်းမှာရှိတဲ့တုတ်တန်တွေမှာမိသကြိုနေရတဲ့အလောင်းတစ်နေ့ကို1000ကျော်လောက်ရှိတယ်လို့ပြောပါတယ်။ကိုဗစ်ရောဂါဖြစ်နေသူတွေရောကိုဗစ်ရောဂါလက္ခဏာပြပြီးတော့နေမကောင်းဖြစ်နေကြသူတွေပါအများစုကနေယူနေမှာသာကုနီကိုဟန်နဲ့ကုသနေကြရတဲ့အခြေအနေပါတမိသားစုလုံးကိုဗစ်ကူးစက်ခံရလို့အစာအသောက်နဲ့ဆေးဝါးလိုအပ်နေသူတွေအတွက်ရန်ကုန်မင်္ဂလိစတဲ့မြို့တွေမှာစေတနာရှင်တချို့ကကုညီဈေးဝယ်ပြီးအိမ်လိုက်ပို့ပေးနေကြတာလည်းရှိပါတယ် အကူအညီလိုအပ်နေတဲ့အိမ်အနေနဲ့အိမ်ရှိမှအလံဝါထောင်ထားပြီးအမှန်အသားပြုထားမယ်ဆိုကူညီပေးနေသူတွေကနေအိမ်တွေစီဆေးဝါးနဲ့အစားအသောက်လိုအပ်တဲ့အကူအညီကိုပေးပို့ဆောင်ရွက်ကြတယ်လို့အရှင်ကျေးဇူးများအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
ကျွန်တော်တို့လည်းဒီနှစ်နိုင်ပိုင်းနဲ့ဒီလိုလိုက်လှုပ်ပြီးမှမလှုပ်ပေးလဲကိုပြည်သူချင်းချင်းကိုမကာကွယ်ငတ်ပြီးတေးုံမဲရှိမှလေအိမ်ထဲမှာတချို့အိမ်ထဲမှာလည်းကျမိုင်မကောင်းလို့တည်ဝါးနေရှိတာပဲအစားတော့စေဝါလူလို့တည်နေတည်ဝါးတဲ့လူတွေလည်းအများကြီးကြားနေရဇာမို့လည်းဟိုကိုအချင်းချင်းမှမကူညီအရှုံးဘာဒီအစားတော့ကျအော်ဆေးဝါးတို့အရှုံးပေးပြီးတေဝါးလိုဖြစ်နေတယ်လူတယောက်ရဲ့တန်မိုးကလေအဲ့လိုဖြစ်နေလို့အကုန်လုံးတနိုင်တစ်ပိုင်းပဲပရိုက်တာတွေရောအကုန်လုံးလိုက်တာအချင်းချင်းတွေရောအကုန်လုံးတနိုင်တစ်ပိုင်းလိုက်ပြီးလုံနေရအောင်နော်ကိုလည်းဟိုအတက်နိုင်ဆုံးတော့ဆေးတောက်ဖြစ်မနေဆေးတောက်ပြီးထတော့နေရတာပဲအေးအလုတ်ပရိုက်တာလုတ်တဲ့လူတွေကဟိုဘယ်လိုပြောမလဲလုတ်ကိုလုတ်နေရတာလုတ်ကိုလုတ်နေမှာပဲအချိန်ပြီးမှလေဒါမှအချင်းချင်းကာကွယ်ပြီးတာဖြစ်မှာပေါ့
အခုလိုကူညီနေကြသူတွေအပြင်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အိုးအကူအညီပေးနိုင်မှုကြိုးစားနေကြသူတွေအလောင်းတွေကိုတကြုံနိုင်မှုကူညီနေကြသူတွေမနာမနေအလုပ်လုပ်နေကြပါတယ်အခုလိုပရဟိတအကူအညီပေးနေကြပေမဲ့လည်းကျန်းမာရေးစောင့်ရှောက်မှုမရလို့အများအပြားတိတ်ဆုံးနေကြရပါတယ်စကိုင်းတိုင်းကလေးမျိုးကအခြေအနေကိုကလေးမျိုးကိုဗစ်တိုက်ဖျက်ရမှာပါဝင်ဆောင်ရွက်နေတဲ့စေတနာဝန်ထမ်းကိုမင်းနိုင်စိုးကပြောပါတယ
်ဒီမှာပြေဆုံးလို့နေတဲ့အကြောင်းရင်းကကုစရာနေရာမရှိရဘူးကမရှိရတဲ့အကြောင်းရင်းကနေရာမလောက်တာရယ်ပြည့်ရခါကျတော့ကုတာပြီးမှကျမ်းမာရေးဝန်ထမ်းမလုံလောက်တာရယ်အရင်းနဲ့ပေါ့နော်အဲ့လိုဖြစ်သွားသူအဲ့ကူအားနဲ့ကူစေးကူတောက်ထင်းမနေကြတာရပိုင်းတော်တွင်မှာတော့တည်လုံးကတော့မကြသေးပါဘူးကိုပြည့်တန်နေရပေါ့နော်အဲ့လိုမျိုးနဲ့ပြည့်ရလို့ထားမှာပေါ့တန်းနေရပေါ့အဲ့ဒီက20ဝန်းကျင်ပါပဲ
ကိုဗစ်ကရောဂါကာကွယ်ကုသထိန်းချုပ်တဲ့နေရာမှာတာဝန်ရှိသူတွေရာမကနိုင်ငံသူနိုင်ငံသားအားလုံးအင်တိုက်အားတိုက်ကူညီပါလို့စစ်ကောင်စီကပြောကြားထားပါတယ်ဒီလိုပြောနေတဲ့တချိန်ထဲမှာပဲရန်ကုန်မြို့မြောက်ဒဂုံမြို့နယ်မှာပရဟိတအကူအညီပေးနေတဲ့ဆရာဝန်9ယောက်အပါအဝင်စေတနာဝန်ထမ်းတချို့ဇူလိုင်လ19ရက်နေ့ကဖမ်းဆီးခံရပါတယ်။ဆေးဝါးတွေနဲ့အောက်ဆီဂျင်အိုးတွေကိုလည်းစစ်ကောင်စီကသိမ်းဆည်းသွားခဲ့ပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားသလဲ၊ဘယ်မှာဖမ်းဆီးထားသလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။